ဥရောပတိုင်းမှာရုရှားရန်ကကာကွယ်ရေးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနေဒါ၊မက္ကဆီကိုနဲ့တရုတ်နိုင်ငံတွေပေါ်သွင်းကုန်ခွန်တိုးမြင့်တဲ့ကိစ္စတွေကိုဆွေးနွေးဖို့အတွက်ဥရောပသမ္မတ EU နိုင်ငံကခေါင်းဆောင်တွေဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာရောက်နေကြပါတယ်။ EU ထိပ်တန်းသံတမန်ကတော့ကုန်သွယ်ရေးစစ်ပွဲဖြစ်လာခဲ့ရင်ဘယ်သူအတွက်မှအကျိုးမရှိနိုင်ဘူးလို့ဒီကနေ့ပဲသတိပေးခဲ့ပါတယ်။
So we need America and America needs us as well. The tariffs increase costs. They are not good for the jobs, not good for
the customers. ကျမတို့တွေ American ကိုလိုအပ်တယ်လို့ American ကလည်းကျမတို့ကိုလိုအပ်ပါတယ်။အခွန်တိုးကောက်တာဟာကုန်ကြစိတ်တွေပဲပိုများလာမှာပါလို့ EU နိုင်ငံသားမူဝါဒအကြီးအကဲကသတင်းတောက်တွေကိုပြောခဲ့တာပါ။ဥရောပတိုက်ကာကွယ်ရေးအတွက်အဓိကအာရုံစိုက်ရမယ်ဆွေးနွေးပွဲဖြစ်ပေမဲ့တမရထရန့်ရဲ့ကုန်သွယ်ဘက်နိုင်ငံတွေပေါ်သွင်းကုန်ခွန်တိုးမြင့်မဲ့အစီအစဉ်တွေကအစည်းအဝေးမှာလွှမ်းမိုးနေရလဲဖြစ်ပါတယ်။ NATO အတွင်းဥက္ကဋ္ဌနဲ့ဗြိတိန်ဝန်ကြီးချုပ်တို့ပါဝင်တက်ရောက်တဲ့ဒီအစည်းအဝေးမှာအမေရိကန်ပြည်ထောင်စုရဲ့ပထဝီနိုင်ငံရေးနဲ့နိုင်ငံခြားဆက်ဆံရေးကိစ္စတွေကိုလည်းအဓိကထားဆွေးနွေးကြရမှာပါ။ကနေဒါ၊မက္ကဆီကိုနဲ့တရုတ်နိုင်ငံတွေပေါ်သွင်းကုန်ခွန်တိုးမဲ့အစီအစဉ်တွေကြောင့်ဥရောပကိုရိုက်ခတ်လာမှာကိုလည်းဥရောပခေါင်းဆောင်တွေကစိုးရိမ်နေကြပါတယ်။ဥရောပနိုင်ငံတွေအနေနဲ့ကာကွယ်ရေးနဲ့လုံခြုံရေးကိစ္စတွေမှာအမေရိကန်ကိုအားကိုးအားထားပြုတာတွေကိုလျှော့ဖို့နဲ့ကိုယ်နိုင်ငံကိုကာကွယ်ရေးဆောင်ရွက်ကြဖို့လည်းသမ္မတထရမ့်ကပြောဆိုထားပါတယ်။အခုထိပ်သီးဆွေးနွေးပွဲမှာ EU အတွက်လာမယ့်နှစ်တွေအတွင်းစီးရေးလိုအပ်ချက်တွေရန်ပုံငွေရရှိဖို့နဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းအာရုံစိုက်ဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။